ရစာမှုနဲ့ယာယူကဖိစားခံထားရတဲ့ရန်ကုန်တိုင်းဥပဒေချုပ်နေရာမှာအစာထိုးခန့်အပ်ဖို့ဒီကနေ့ရန်ကုန်တိုင်းလွှတ်တော်မှာရန်ကုန်တိုင်းဝန်ကြီးချုပ်ကအမည်စီရင်တင်သွင်းခဲ့ပါတယ်ခန့်အပ်ဖို့တင်သွင်းခံရသူအမျိုးသမီးဥပဒေချုပ်ဟာပြည်အောင်စုရှိနေချုပ်ရုံကအငင်းစားညွန့်ကြားမှုဖြစ်တယ်လို့လွှတ်တော်မှာတင်ပြခဲ့ပါတယ်ဒီလိုခန့်အပ်ဖို့အမည်စီရင်တင်သွင်းတာနဲ့ပတ်သက်လို့ဥပဒေအတိုင်းဝိုင်းမှာအမည်အမျိုးမျိုးရှိနေတာကို VOA သတင်းတောက်မှတ်မိခါကစူးစီးတင်ပြပေးထားပါတယ
်လက်လက်နေတဲ့ရန်ကုန်တိုင်းဥပဒေချုပ်နေရာမှာခန့်အပ်ဖို့အတွက်ဒီကနေ့ကျင်းပတဲ့ရန်ကုန်တိုင်းလွှတ်တော်မှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအမည်စီရင်တင်သွင်းခဲ့တာကို
တိုင်းဒေသကြီးလွှတ်တော်ကြီးသဘောတူညီချက်ရညာတဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကရန်ကုန်တိုင်းဒေသကြီးလွှတ်တော်ဦးဆောင်ဆောင်တို့ရန်ကုန်တိုင်းဒေသကြီးဆွမ်းအဖွဲ့25ရက်9လ2018ရေဆွဲပါသာမန်3,500ရက်ဒီငါကျေတွေ2,000ကျနေပြည့်စုံလာတယ်ဒီကတော့ဒီနေ့ဒီပါမိယာသူဆိုင်ခေါ်ဥအောင်ဆိုင်နိုင်ငံသားစစ်တီးကပြအမှတ်ကတော့9,000မာယာမနိုင်စုံရနေ့နေ့ငါတိတိသူပါဆုတ်ပြေပြည်မှတ်တမ်းကိုသို့တော်ပုဇင်များထံသံဝေထားပြီးဖြစ်ပါတယ်
။အမည်စီရင်တင်သွင်းထားသူနဲ့ပတ်သက်လို့ကန့်ကွက်လို့တဲ့စွတ်တော်ကိုယ်စားလှယ်ရေးအနေနဲ့ကန့်ကွက်လို့တဲ့အကြောင်းကိုစွတ်တော်ရုံးကိုတင်ပြရမယ်လို့လဲစွတ်တော်ဥက္ကဋ္ဌကကြေညာထားပါတယ်။ရန်ကုန်တိုင်းဥပဒေချုပ်အနေနဲ့တာဝန်ထမ်းဆောင်ခဲ့တဲ့ဦးဟန်ထူဟာပြီးခဲ့တဲ့ရက်ပိုင်းကအာဂရိလိုက်စားမှုပုံမှန်နဲ့အရေးယူခံရတာကြောင့်လက်ရှိမှာတာဝန်ကနေခံရပြီးအမှုရင်ဆိုင်နေရပါတယ်။ဟာတာတေယုဆောင်အောင်ရဲထွေအသက်ခံရမှုမှာတန်တရာရှိသူတွေကိုပြန်လွတ်ဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူးနဲ့အတူတိုင်းဒေသကြီးဥပဒေအရာရှိနဲ့ရန်ကုန်အစီအပိုင်းထိုင်ဥပဒေအရာရှိတွေစုစုပေါင်း6ဦးကိုလက်စားမှုနဲ့အရေးယူခဲ့တာဖြစ်ပါတယ်။တရားလွတ်တော်ရှိနေဦးတီမင်းကတော့တိုင်းဥပဒေချုပ်အစ်စ်အနေနဲ့ကြီးမားတဲ့စိန်ခေါ်မှုတွေရှိလာမယ်လို့သူကဆိုပါတယ်
။အဲ့ဒီဒီတရားဟောတကယ်ကိုကြွန့်ကျင်နေရှိနေတယ်ဖြစ်စေအပြစ်လောကဖြစ်စေအဲ့လိုအပြစ်လောကကနိုင်ငံရေးအပြစ်ရှိတဲ့ရှိနေမျိုးထိုင်လာ ਉਹ ပဲကြာတော့ဘူအားပြင်ကြိုက်တယ်အမျိုးသမီးအမျိုးသားဆိုတော့မဟုတ်ပါဘူးဟုတ်တော့ဘာလို့မကြိုက်လဲခုနဆရာပြောလို့ပဲစစ်အာဏာရှင်အောက်မှာအကူကျိုးလာတဲ့အမြင်ဟောင်းရှိတဲ့လူတွေကိုဆရာမကြိုက်ဘူးပေါ့နော
်ဥပဒေချုပ်အစ်စ်အနေနဲ့ဝေဖန်ခံရတဲ့လက်ရှိတရားရေးကိုဘယ်လိုတက်မတ်အောင်ထိမလဲဆိုတာနဲ့ပတ်သက်ပြီးတရားလွတ်တော်ရှိနေဦးရောဘတ်စန်းအောင်ကတော့အခုလိုပြောဆိုခဲ့ပါတယ
်တော့သူနဲ့ပတ်သက်လို့ကျောသမတ်ပြရလာအောင်စန္ဒမူနာထားရလာအောင်သူ့ရဲ့ဆောင်ရွက်ချက်ကဥပဒေဝန်ထမ်းအဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့တာကတွင်တခြားဘာမှကျွန်တော်တို့မကြားသိရဘူးအဲ့တော့ကျွန်တော်တို့ကတော့အားမရဘူးပေါ့ဗျာသူတနည်းတော့တော့စောင့်ကြည့်ရတော့မှာပေါ့ခံပြီးမှတော့မတတ်နိုင်ဘူးလေ
ဥပဒေချုပ်ဟောင်းနဲ့ဥပဒေအရာရှိတချို့ကိုလက်ဆောင်မှုနဲ့အရေးယူလိုက်တာကြောင့်တရားစီရင်ရေးအပေါ်လူလူရဲ့ယုံကြည်မှုပြန်ရလာနိုင်စေမယ့်အစပြုလုပ်ဆောင်မှုအဖြစ်ဥပဒေပညာရှင်တွေကကြိုဆိုကြပါတယ်။ဒါပေမဲ့လည်းအစ်တတော်ဝင်ယူမဲ့ယုံရင်းနေတဲ့တရားရေးယုံကြည်မှုအားနည်းနေတဲ့တရားစီရင်ရေးမှုကင်းတွေမကြခဏဖြစ်လာနေတဲ့လူပေါင်းစုံနေထိုင်နေတဲ့ရန်ကုန်တိုင်းဒေသကြီးမှာတရားရေးကိုတည်မတ်အောင်ထိန်းသိမ်းဖို့အခက်အခဲတွေရှိနေသေးတယ်ဆိုပြီးတုံ့ပြန်ပြောဆိုနေကြပါတယ်ရှင်။
မှတ်မိခသတင်းပေးပို့ထားတာပါ။